ါပါခင်ဗျာ RFB ပေးစာကဏ္ဍကနေနှုတ်ခွန်းဆက်လိုက်ပါတယ်ကျွန်တော်ကထပ်အားကပ
ါကျွန်မသီရိမင်းစင်ပါရှင
်ပထမဆုံးတင်ပြခြင်းနဲ့စကားတော့ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကနေပေးပို့လာတာဖြစ်ပါတယ်မင်္ဂလာပါ RFA ဝိုင်းတော်သားများခင်ဗျာ RFB ပေးစာအစီအစဉ်ကိုထုတ်လင်းပေးတာကျေးဇူးတင်ပါတယ်ဆိုပြီးခိုင်မင်းဆန်ဆိုတဲ့အကောက်ကနေ RFA message box ကိုပေးပို့လာတာဖြစ်ပါတယ်လက်ရှိရခိုင်မှာဖြစ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးအထွေထူးပြောစရာမရှိပါဘူးတဲ့ပြောလို့တော့ကရခိုင်တွေဟာဗုဒ္ဓဘာသာတွေဖြစ်တာကြောင့်ဖျားပထုဇေရီတွေကိုလည်းအင်မတန်မှကြီးညိုတရာတက်တန်သူတွေဖြစ်ကြပါတယ်တဲ့ပြောချင်တာကစစ်ကိုစစ်ချင်းတိုက်ပါစစ်မြေပြည်မှာမိမိတို့ယူဆထားတဲ့ရန်သူကိုအနိုင်တိုက်ပါအခုကဖျားပထုဇေရီကြောင်းရဲရွာအဆရှိတဲ့လူနေထိုင်တဲ့နေရာတွေမှာအကာအကွယ်ယူထားပြီးစစ်စခန်းချတာတွေညညဆိုအချင်းချင်းတနက်တန်လက်နက်ကြီးတန်တွေဖောက်နေတာတွေကိုအထက်အာဏာပိုင်လူကြီးတွေသိအောင်ပြောပေးပါဆိုပြီးပေးပို့လာတာဖြစ်ပါတယ်
နောက်ထပ်ပေးပို့လာတဲ့စာကတော့မကွေးတိုင်းဒေသကြီးရေနံချောင်းမြို့နယ်ကနေပေးပို့လာတာဖြစ်ပါတယ်။သူရေးထားတာကတော့ကျွန်တော်အကူအညီတစ်ခုတောင်းချင်လိုပါတဲ့။မကွေးတိုင်းဒေသကြီးရေနံချောင်းမြို့နယ်ရဲစခန်းတစ်ခုမှာတာဝန်ထမ်းဆောင်နေတဲ့စခန်းမှူးတစ်ယောက်ကအကြရီမကင်းတဲ့လုပ်ငန်းတွေနဲ့အောက်လက်ငယ်သားတွေအပေါ်မှာနှိုင်းထက်စီးနှင်ပြုလုပ်နေပါတယ်တဲ့။အဲ့ဒီရဲစခန်းမှူးဆိုသူကမိမပွေရှုပ်သူတစ်ယောက်ဖြစ်ပါတယ်တဲ့။အဲ့ဒီစခန်းမှူးကနေတိုင်းတာဝန်နဲ့နေတိုင်းကြီးကျက်သူတာဝန်နှစ်ခုကိုယူထားတာပါတဲ့။သူပိုင်တဲ့ကြေးရွာမှာလောင်ကစားမှုတွေနဲ့ခြေနှလုံးဘောလုံးကြက်ဝိုင်းတွေကိုတရဝင်းလိုင်းကြီးကောက်ခံပြီးမိမိတို့အကျိုးအတွက်သာတောင်းယူစားတောက်နေပါတယ်တဲ့အထက်အာဏာပိုင်တွေကဖမ်းဆီးထားတဲ့တရုတ်ပြည်ကိုတင်ပို့တဲ့ဆန်နှပိန်းကား၄စီးနဲ့တင်ဆောင်လာတဲ့တရားမဝင်နွားအကောင်ကြီးတရားကိုတင်ဆောင်လာတဲ့သူတွေစီကနေအမှုကနေလွတ်မယ်လို့ပြောပြီးငွေအတင်းအဓမ္မတောင်းခံခဲ့ပြီးတော့ဟိုက်ဂျက်ကားတစ်စီးဝယ်စီးထားပါတယ်လို့စာမောင်ဖော်ပြထားပါတယ်အထက်လူကြီးတွေကိုသိစေခြင်းပြီးအမြန်ဆုံးဖြည့်ရှင်းပေးဖို့ RFA ကနေတဆင့်တောင်းဆိုလိုက်ရပါတယ်တဲ့ရှင
်နောက်ထပ်စာတစ်စောင်ကတော့ရန်ကုန်မြို့လှိုင်းသာယာမြို့နယ်ကပြီးပို့လာတဲ့စာဖြစ်ပါတယ်လှိုင်းသာယာမြို့နယ်15ရပ်ကွက်မှာအစိုးရပိုင်မြေလူမြိုင်းတွေရှိပါတယ်နှစ်ကွက်ပါတစ်ကွက်ကခြံခတ်ပြီးကလေးကစားကွင်းလုပ်ပေးထားတာပါတဲ့နောက်တစ်ကွက်ကမြေလူကြီးပါ15ရပ်ကွက်မှာကိုပိုင်ကုံစေးယုံမရှိပါဘူးတဲ့120ခွန်ကားလမ်းမကြီးတစ်လျှောက်လမ်းပိတ်ပြီးရောက်ဝယ်နေကြတာပါပြောချင်တာကလမ်းသွားတဲ့အများပြည်သူတွေအတွက်ထိခိုက်နေနာနေရပါတယ်တဲ့ရက်ွက်တောင်ဝင်ရှိသူတွေကလည်းဒီကိစ္စကိုတောင်ဝင်ယူဖြစ်ရှင်းပေးတာမတွေ့ရပါဘူးမြေလူမြေရှိတဲ့နေရာကိုဈေးုံစောက်ပေးလိုက်ရင်ရက်ွက်လည်းတန်ရှင်းသွားမှာပါ15ရက်ွက်ဆိုရင်လမ်းဘေးကုန်စည်တွေပဲရှိပြီးရက်ွက်ညဉ့်ညမ်းနေပါတယ်တဲ့စီကံမရှိကြပေမဲ့ပြန်ကျဲနေတဲ့ဈေးတွေကိုစုစုယုံအောင်ချနေတာမြင်ရင်ပတ်ဝန်းကျင်တန်ရှင်းမှုကိုကြက်မှတ်လို့ရပါပြီခလီကစားကွင်းကတော့လုပ်ပေးကြပြီးဈေးုံကြတော့မလုပ်ပေးတာစိတ်ပျက်စရာကောင်းနေပါတယ်တဲ့နိုင်ငံတော်အတွက်လည်းအကျိုးပြုသလိုရက်ွက်နေပြည်သူအတွက်လည်းအကျိုးရှိပါတယ်တက်ဆိုင်ရာတွေတိကျပါစေကျေးဇူးတင်ပါတယ် RFA ဆိုပြီးပေးပို့လာတာဖြစ်ပါတယ
်နောက်ထပ်စာတစ်စောင်ကတော့ထိုင်းနိုင်ငံကနေပေးပို့လာတာဖြစ်ပါတယ်ပေးပို့တဲ့သူကတော့ထိုင်းမှာအလုလာလုတဲ့ရွှေပြောင်းအလုသမားတစ်ယောက်ဖြစ်ပြီးထိုင်းမှာမြန်မာအလုသမားတွေအရန်ဒုက္ခရောက်နေကြလို့ပါတဲ့အဓိကက MOU စနစ်နဲ့လာတဲ့အလုသမားတွေပါတဲ့အခုလက်ရှိအလုလာတဲ့နေရာမှာမြန်မာပြည်သား5ယောက်ထိုင်းစကားမတက်အလုကမရှိလောအားကမရဖြစ်နေလို့ပါတဲ့တန်ယုံနဲ့ AAC ဖုန်းတွေကိုဆက်တာလဲဖုန်းမကင်တာကြောင့် RFA အနေနဲ့လေလိုင်းကနေတဆင့်ပြောပါအောင်ကူညီပါအောင်ဆိုပြီးဖုန်းနဲ့ဆက်တယ်ပြောကြလာတာပါရှင
်နောက်ထပ်စာတစ်စောင်ကလိုင်းတရားမြို့နယ်ကအာဂရိလိုက်စားမှုအကြောင်းကို RFA message box ကိုပေးပို့လာတာဖြစ်ပါတယ်အမှတ်15ရက်ကွက်လိုင်းတရားရက်ွက်ယုံမှာအစည်းအဝေးရှိကြောင်းဆွေးနွေးမိဟုခေါ်ဆိုပြီးတကြံလူကံငွေအလူချမ်းစီးပြီးငွေညှစ်နေလိုပါတဲ့ရက်ွက်ထဲကအယောင်းဝဲလုပ်သူတွေအဆောင်၅ရက်သူတွေကိုရွေးပြီးဖိတ်ကြားတာပါတဲ့အုတ်ချွေမှုလက်မှတ်ထိုးထားတဲ့ဖြစ်ပိုင်းနဲ့ရုံးတိစိတ်တုံးလဲဖိနှိပ်ထားပါတယ်တဲ့အဆောင်၅ရက်သူအင်ဂျီတော်တော်များများပါနှစ်တိုင်းတောင်းနေပါတယ်တဲ့အဆောင်ပိုင်ရှင်တယောက်ကိုတထောင်ခွဲလောက်ပေးရတာကြောင့်တိတ်နဲ့ချီပြီးငွေအမြောင်များအဂရိလိုက်စားနေလိုပါဆိုပြီးပေးပို့လာတာဖြစ်ပါတယ
်ဒီတစ်ပတ်ပေးစာကဏ္ဍကတော့ဒီလောက်ပါပဲရှင်နောက်တစ်ပတ်မှလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးမှမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ရှင်